လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလိုရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်ပြီးခဲ့တဲ့ဘက်ကမြို့လေကောင်เจ้ามาสุปยงท้าပြီးတော့ลั้นเป็ดตาပြီးတဲ့အခါကျတော့လူအများစုရဲ့ညီတော်သားတွေရဲ့မိဘတွေရဲ့တုံ့ပြန်ချက်တွေကျွန်တော်ပြောခဲ့ပြီးပါပြီအဲ့ဒါနဲ့ဆက်ဆက်ပြီးတော့ကျွန်တော်ကကလေးတွေနဲ့မိဘတွေကိုပြောပြဘူးတာရှိပါတယ်ရွှေပြောင်းလုတ်သားတွေရဲ့ဘဝပေါ့လေကျွန်တော်တို့နိုင်ငံသားတွေပါဟိုမထိုင်းနိုင်ငံမဟာချိုင်းဆိုတဲ့ဒေသမှာအဲ့ဒီကလေးတွေဘယ်လိုစာသင်ရလဲဆိုတာကိုကျွန်တော်ပြောတာပါမိဘတွေရွှေပြောင်းလုတ်သားဆိုတော့ဗျာကလေးတွေကလည်းရတဲ့နီးနဲ့သင်ရတာပေါ့ဘုန်းကြီးเจ้าတွေမှလူပဲစာသင်ခန်းလေးတွေစောက်တယ်ဆရာမတွေလာသင်ပေးတယ်ဘယ်သူတွေလဲလို့ကြည့်လိုက်တော့ဖိလစ်ပိုင်ကဆရာမပါလာတင်နေတာတွေ့ရတယ်တတော်အံ့ဩတယ်ကျွန်တော်ဘာလို့တင်ရတယ်လဲဆိုတော့စကားလည်းမတူဘူးအဲ့ဒီဖိလစ်ပိုင်အမျိုးသမီးဟာဗမာစကားမွန်စကားကရင်စကားကိုသူကစပြီးတော့ပြန်တင်ရတာဗျပြီးတော့မှကလေးတွေကိုသူအဲ့စကားတွေတတ်သွားတော့မှအင်္ဂလိပ်စာတင်ပေးတာတတော်တော့မလွယ်ပါဘူးကျွန်တော်သူ့အကြောင်းကိုတေချာစုံစမ်းတော့အဲ့ဒီမှာလက်ခံထားတဲ့အဖွဲ့အစည်းတွေလူတွေကပြောကြတာသူကစေတနာဝန်ထမ်းလာပြီးတော့တင်ပေးတာပါပေါ့အဲ့တော့ဒီမှာရှိနေတဲ့ကလေးတွေရဲ့ဘာပဲဖြစ်ဖြစ်အစဉ်ပြေချောမွမှုနဲ့ကျွန်တော်တို့ရဲ့နိုင်ငံသားတွေတားချင်းတွေပဲတခြားနေရာတွေမှာမတူဘဲနဲ့ခက်နေတာတွေကိုကျွန်တော်ပြောပါတယ်ခုနရန်ကုန်မြို့မှာပဲလူတွေကိုပြန်ကြည့်ရတဲ့အခါကျတော့ဖယ်ရီနဲ့စုပြီးတော့ပို့ဖို့ဆိုတာမျိုးကိုတချို့ကလှုပ်ပြီးတော့တချို့ကတော့မရဘူးကွာကိုသားကိုသမီးကိုကိုကားနဲ့ပဲပို့မယ်ဆိုတာအများနဲ့စုပြီးတော့ဖယ်ရီနဲ့မပို့ဘူးကလေးရတဲ့ကြာတော့ဘာဖြစ်သွားလဲဆိုတော့ကိုပိုင်ကားနဲ့ပို့နိုင်မှဂုံရှိတယ်လို့ဒီလိုသတ်မှတ်သွားတယ်ကွာဖယ်ရီစီးတယ်ဆိုတာကကိုပိုင်ကားမရှိတဲ့လူလိုလိုပေါ့လေနောက်တစ်ခုကအဲ့ဒီလိုတယောက်ချင်းနေဂယုစိုက်တာမျိုးအချောင်းရှိမှတနေကုန်မိဘတွေကထိုင်ဆောင်နေမှအထဲကအပြင်ကနှစ်ဖက်လုံးကစိတ်ချတယ်ဆိုတာမျိုးနည်းနည်းတော့လွဲနေပြီလို့ကျွန်တော်ထောက်ပြပါတယ်ဒါမဲ့မိဘတော်တော်များများရဲ့ကန့်ကွက်ခြင်းညှဉ်းဆန်းခြင်းကိုကျွန်တော်ခံရပါတယ်ဘာကြောင့်လဲဆိုတော့သူတို့ကမိဘမြတ်တာဟာသားသမီးကိုအင်မတန်ကောင်းတာပဲဖြစ်စေခြင်းနဲ့ဒါကြောင့်မလို့သူတို့ဘဝရဲ့အဖို့တန်တဲ့အချိန်တွေမှာပြီးပြီးအချောင်းရှိမှတနေကုန်ဆောင်နေကိုယ်တိုင်လိုက်ပို့တယ်ကိုကားနဲ့ကိုပဲပို့မယ်ဆိုတာမျိုးကိုတွေ့ရတာပါဒါပေမဲ့ကျွန်တော်တင်ပြပြီးပါပြီတကယ်တမ်းပညာရေးနဲ့ကဘာကြီးကိုရှေ့ဆောင်နေတဲ့နိုင်ငံတွေမှာတော့မှမိဘတွေအဲ့လိုလုပ်ခွင့်မရှိပါဘူးတခုရှိတာပေါ့ကျွန်တော်တို့ဘက်ကဘာတွေအာမခံချက်ရှိရမှလဲဆိုတော့အဲ့ဒီအကြောင်းကားဖယ်ရီတွေကဘလောက်စိတ်ချလုံလုံရမလဲအဲ့ဒီအကြောင်းကားတွေပေါ်မှာလူတွေကဘလို့တန်ဖိုးထားမလဲဒါတွေကိုကျွန်တော်သဘောတူပါတယ်ခလေးဟာအန္တရာယ်ကင်းကင်းနဲ့ကျောင်းဝင်းထဲရောက်သွားမယ်ကျောင်းဝင်းတွေကပြန်ထွက်လာတဲ့အချိန်မှာလည်းအန်ရီယာကင်းကင်းနဲ့အိမ်ရှိပြန်ရောက်လာမယ်ဆိုတာမျိုးတော့ကျွန်တော်တို့ဒီမှာအာမခံချက်ရှိဖို့လိုတာပေါ့ဒီမှာတောကနေပြီးတော့တယောက်ကနေပြီးတော့ဝင်ပြီးတော့ဆွေးနွေးပါတယ်သူတို့တော့အများကြီးတယ်ဒီလှေနဲ့သွားကြရတာလမ်းမှာအဲ့ဒီကလေးတွေအကုန်လုံးကစာအုပ်လွယ်အိတ်တွေကိုခေါင်းပေါ်မြှောက်လိုက်ပြီးဆိုရင်အဲ့ဒါတေးကြတယ်လှေမှောက်တော့မှာဘာဖြစ်လို့လဲဆိုတော့သူတို့မှာအတွေ့အကြုံတိတ်များနေပြီလှေကနှစ်ချက်သုံးချက်လောက်လူပြီးသွားရင်လှေမှောက်ပြီအဲ့တော့ကလေးတွေအကုန်လုံးကလည်းဒီချောင်းနာကန်းနာမွေးလာကြတော့အကုန်ရေကူးတတ်တယ်အဲ့လွယ်အိတ်ကလေးတို့သာမစိုးအောင်မြှောက်ကင်ထားပြီးတော့ခြေထောက်နှစ်ဖက်နဲ့ရက်ပြီးတဝမ်းဝမ်းနဲ့အနည်းဆုံးကန်းကိုကူးကြရတာပဲတဲ့ဒါကကျွန်တော်တို့ပျော်လို့ပြောနေတာမဟုတ်ပါဘူးဘဝအမျိုးမျိုးရှိနေတဲ့ကြားထဲမှာကွာဟချက်တွေဘလောက်ကြီးနေလဲပြီးတော့နေချောင်းကတက်ရတဲ့ကလေးတွေရဲ့ဘဝပေါ့လေဒီမျိုးမှရှိတာကလွယ်လွယ်ကူကူဖြစ်လာတော့ကိုသားသမီးကိုရွှေလို့ဥပြီးတော့ထားရင်ရင်းနဲ့ကျွန်တော်တို့စိုးရိမ်တဲ့အချက်လက်တွေကတော့ခုနလိုပါကလေးတွေဟာအလုံးကိုမှီခိုမဲ့အစားအမီခိုကင်းတဲ့ကလေးတွေဖြစ်စေချင်တာပေါ့လေကျွန်တော်ကဆက်ပြီးတော့ပြောပြတယ်စစ်ပင်းဆောင်စခန်းကကလေးတွေအကြောင်းပါပဲအဲ့ဒီကလေးတွေဆိုလို့ရှိရင်တော့ဆန်ဆိုတဲ့ရွာမှာနေတဲ့ကလေးတွေကကြောင်မဲကိုပြောင်းမှုအတွက်ဘာလို့လဲကြောင်မဲမှာအဲ့ဒီကလေးတွေအတွက်စာသင်ခန်းဖွင့်ထားတယ်ပေါ့စာကိုလည်းပြန်ကျက်လို့လည်းရမယ်နေ့ကျောင်းကြီးလည်းသွားတက်လို့ရမယ်သူတို့ရွာမှာကတော့စစ်ဖြစ်တော့ကျောင်းနေပိတ်လိုက်ရပြီပေါ့အဲ့ဒီကိုပြောင်းလာဖို့သူတို့အတွက်အခမဲ့နေစရိတ်ကောစားစရိတ်ကောကျောင်းနေဖို့ကအားလုံးတာဝန်ခံပြီးတော့အလူရှင်တွေကဝိုင်းထည့်ကြပါတယ်ကလေးတွေပတ်စံမရှိလဲမပူနဲ့လာတက်ပါဆိုတဲ့ဟာကိုမလာနိုင်ကြဘူးဘာလို့မလာနိုင်တာလဲဆိုတော့သူတို့ရွာကနေကြောင်မဲဆိုတဲ့မြို့ကလေးပေါ်လာဖို့ကိုပဲကားက2500လောက်ကုန်မဲ့ကိစ္စကိုမရှိကြဘူးအဲ့ဒီကလေးတွေကဘာလို့မရှိကြလဲဆိုတော့သူ့မိဘတွေကအဲ့ဒီမှာစစ်ဖြစ်တဲ့ခါကျတော့တောင်ယာတွေမလုပ်ရတော့ဘူးလက်ဖက်မခူးရတော့ဘူးလက်ဖက်တွေကရင့်ထော်ကုန်ပြီအဲ့ဒီမှာပဲဒီကလေးတွေဝင်ဝင်မရှိတဲ့ခါကျတော့မြို့ပေါ်မတက်လာနိုင်ဘူးဒီနေ့အဲ့ဒီကိုရန်ဆယ်တန်းဖြေဖို့မဖြစ်နိုင်တော့ဘူးပေါ့လေကျွန်တော်ဒါကိုပြောပြပါတယ်ပြောပြတဲ့အခါမှာဒီမှာကျွန်တော်တို့စီကမြို့ပေါ်ကကလေးတွေကသူတို့စာနာစိတ်တော့ရှိတယ်ဗျဒါပေမဲ့ Alam mah, biar biro cokelat dek kahjaro. Di kali alam ye, aje ni madu dariu jenaru lekhanen. Kotan nai nampiah mah, balu jam lelu senaja dek mah. Cawangah miba dia gua turu caja dek tuatu ya dek. Ari neri tori ga, sipje dek dida ga, yeji dek dida kali dek tu mutan nai mu. Tu dida gua tu lode, tu apa dek seni bawaan ni dek. Tu kali gu, nama je dek caw mah. Weji ni jen caw kahne pisi, feri ne pisi, bo mesa tu senaja ni aro. Adi ni zong cawang lagi gue, akang zong piang tu sabi lo jauza rawa gue. Tu tanen ni mian ni, thapa nari lo deh. Siapa siapa ni cawang ni lo aje di si dari gue tu thapa ni. Tu gue wan bi lo terus mian mian abi jawa deh. Jangan lo deh alu lo cene. Adi cawang ni deh ha. Seni dah ni mian lau, tenjah mula kau lau, pawai cene kau lau. Kali deh deh sejak longjung bo, jauhin bo. Tengah ni jie cawang lo mian piang ni. Alu wan bi lo di tangan ni, kau jaga macam ni cawang ni, akang zong piang lo jawa bo. Time in our amuse and not to your body.